လွန်ခဲ့တဲ့နှစ်ရက်ခန့်ကတည်းကနာဖစစ်အစိုးရစစ်ဖက်ရေးရာလုံခြုံရေးစားရဖအဖွဲ့ကနေတဆင့်ကိုကောင်ဝါနဲ့ SSC ချက်မီမြောက်ပိုင်းပြည်ရဖွဲ့တွေကိုတချိန်တည်းအကြောင်းကြားခဲ့တာဖြစ်တယ်လို့တိုင်းရင်းသားသတင်းရက်ွက်တွေကအာရဗစ်ကိုပြောဆိုပါတယ်။မြန်မာနိုင်ငံမြောက်ပိုင်းမှာရှိတဲ့ KNU ကချင်လွတ်လပ်ရေးအဖွဲ့ဌာနချုပ်ကိုတော့အခုထိအဲ့ဒီအကြောင်းကြားတာရောက်မလာသေးတဲ့အကြောင်း KNU ပြောရေးဆိုခွင့်ရှိသူဗိုလ်မှူးကြီးကိုမော်ကပြောပါတယ်
။မရောက်ဘူးဆိုတော့ကြားတော့ကြားရတယ်ဒါပေမဲ့အဲ့လိုလက်မခံဘူးလို့လက်မထိုးခိုင်းတာမဟုတ်ဘူးလေသူတို့လူချင်းနဲ့သူပြင်ချက်မျိုးရအောင်လုပ်တဲ့သဘောရှိတယ်ကျွန်တော်ဒီချာတော့မသိရသေးဘူးကျွန်တော်တို့ရှိတယ်ကြောက်တော့ရောက်မလာသေးဘူးဒါပေမဲ့ရုံးမှလာပြီးပြောတယ်လို့လည်းကြားတယ်ဘယ်သူကဆက်ကြတော့မသိနိုင်ရှက်တခြားအဖွဲ့တွေရှိကိုရောက်တယ်လို့သိရတာပဲရှိသေးတယ်ကျွန်တော်တို့ရောက်မလာသေးဘူး
2005ခုနှစ်ဧပြီလအတွင်းမြန်မာနိုင်ငံရဲ့ပထမဆုံးသမ္မတဆက်ရွှေတိုက်ရဲသားကြီးစက်ခန့်ဖဦးဆောင်တဲ့ပြပရောက်ရှမ်းအချုရှမ်းပြည်လွတ်မြောက်ရေးကြေညာကြောင်းထုတ်ပြန်တုန်းကလည်းနာဖကပြည့်ရက်ဖွဲ့စည်းအသီးသီးကိုသဘောမတူကြောင်းကြေညာချက်ထုတ်ကန့်ကွက်ခိုင်းခဲ့ပါတယ်။ခုတစ်ခါမှလည်းအလားတူဖြစ်ဖွယ်ရှိတယ်လို့ကဲဦးပြောရေးဆိုခွင့်ရှိသူဗိုလ်မှူးကြီးကိုမော်ကပြောပါတယ်
။ပြရတာဟိုတခြားအဖွဲ့တွေကတော့ဟိုထုတ်ပြန်ဆက်ထုတ်ပြီးဖို့ပေါ့အရင်ဟိုရှမ်းအဖွဲ့ပုတ်တဲ့ပုံစံမျိုးအဲ့ဒါမျိုးကြီးဖြစ်မယ်လို့ထင်တာပဲလေကျွန်တော်ထင်တာတခြားမသိသေးဘူး။ကိုအရင်ရှမ်းထုတ်လို့တော့ကန့်ကွက်ကြောင်းပေါ့အဲ့လိုဟာမျိုးဖြစ်မလားပေါ့ပြရတာ
။ဒါကတော့ကဲဦးပြောရေးဆိုခွင့်ရှိသူဗိုလ်မှူးကြီးကိုမော်ပြောသွားတာပါ။ကုလသမဂ္ဂလူညိုရေးကောင်စီကမြမရေးကိုလူညိုရေးကောင်စီရဲ့ဆွေးနွေးမဲ့အစီအစဉ်တဲ့ထည့်သွင်းလာတဲ့ပတ်သက်လို့နာဖစစ်အစိုးရပိုင်မီဒီယာတွေကနေတဆင့်ကန့်ကွက်တုံ့ပြန်မှုတွေလုပ်နေပါတယ်။ဒါပေမဲ့ KNU အနေနဲ့တော့ဒီကိစ္စနဲ့ပတ်သက်လို့ဘာသဘောထားမှမထုတ်ပြန်သေးဘူးလို့ပြောခွင့်ရပို့ကိုဗိုလ်မှူးကြီးကိုမော်ကပြောဆိုပါတယ်။နာဖစစ်အစိုးရကအပြစ်ရအဖွဲ့တွေကိုကုလသမဂ္ဂလူညိုရေးကောင်စီသဘောထားထုတ်ပြန်ခိုင်းနေတာနဲ့ပတ်သက်လို့ကချင်အပြစ်ရအဖွဲ့နောက်တစ်ဖွဲ့ဖြစ်တဲ့ဒီမိုကရေစီသစ်တပ်မတော်ကချင် NDAK ခေါင်းဆောင်ဦးစကုံတင်ရေးကိုအာရဗီကဆက်သွယ်မေးမြန်းတဲ့အခါမှန်မှန်မှန်အတည်ပြုချက်မပေးဘဲဒီကိစ္စတွေနဲ့ပတ်သက်လို့ဘာမှပြောစရာမရှိဘူးလို့သာဖြေဆိုပါရယ်မြန်မာပြည်တောင်ပိုင်းကအပြစ်ခတ်ရစရေးအဖွဲ့တစ်ဖွဲ့ဖြစ်တဲ့မွန်ပြည်သစ်ပါတီကိုဆက်သွယ်ပြီးတော့လူညိုရေးကောင်စီကိစ္စကန့်ကွက်တဲ့ကြီးညာချက်ထုတ်ပြန်ဖို့နာဖစစ်ဆိုးရကဖိအားပေးနေတာရှိပါသလားလို့မေးကြည့်တော့ပြပဆက်ဆံရေးတာဝန်ခံနိုင်အေးမွန်ကအခုလိုဖြေဆိုပါရယ
်ဒါမရှိဘူးမရှိဘူးဘာမှမရှိဘူးကျွန်တော်ပြောတယ်နောက်တော့ဗျာကိုပတိသဘောထားကကျွန်တော်လက်ပြမလို့ကျွန်တော်တို့ဗမ်းလဲခြားတတ်တယ်မရှိဘူးကျွန်တော်ထင်တယ်လားအခုကျွန်တော်တို့ဘိုးကုံဒီအစီအွေလောက်နေတော်မှုဘူးလေအတခြားတရားဘာမှမထူပါဘူ
းအရဗေက SSC ရှက်မိမြောက်ပိုင်းအဖွဲ့ဝါအဖွဲ့နဲ့ကံပြည်သစ်ပါတီစတဲ့အပြည့်ရအဖွဲ့တို့ကိုဆက်သွယ်ခဲ့ပေမဲ့တယ်လီဖုန်းလိုင်းမကောင်းတဲ့အတွက်ခုချင်းဒီဆက်သွယ်လို့မရပဲရှိနေပါတယ်ဒါပေမဲ့ရှမ်းဝစတဲ့အဖွဲ့တွေနဲ့ပုံမှန်ဆက်သွယ်ရှိနေတဲ့တရုတ်နယ်သက်ကမြေမပေါ်လို့တဲ့တိုင်းသားသတင်းရက်ွက်တချို့ကတော့ရှမ်းဝနဲ့ကိုကအဖွဲ့တွေအနေနဲ့နာဖစီကဒီကိစ္စအကြောင်းကြားချက်ရပြီးပြီလို့ RFI ကိုပြောဆိုပါတယ်နာဖစစ်ဆိုးရလုံညိုရေးကောင်စီကိစ္စကန့်ကွက်တဲ့ကြီးညာချက်ထုတ်ပြန်ဖို့ဖိအားပေးတာဟာအပြစ်ရတိုင်းသားအဖွဲ့တွေအတွက်နိုင်ငံရေးအရအတော့ကိုဘေးကျနေကြဖြစ်စေလိမ့်မယ်လို့သုံးသပ်မှုတွေလည်းရှိနေပါတယ်တရုတ်မြန်မာနယ်စပ်စီးရဲနိုင်ငံရေးလေးလာသူဦးအောင်ကျော်တော်ကတော့ဒီကိစ္စနဲ့ပတ်သက်လို့သူ့ရဲ့အမြင်ကိုအခုလိုပြောပါတယ်
အားလုံးသူတို့ပါပဲလေထုံးတာအတိုင်းပဲသူတို့ဒီဟာကနိုင်ငံတကာကိုပြချင်တာပြည်ထောင်မှာလူမှုစုကိုကူစားပြုထားတဲ့တကယ်ကအဖွဲ့အစည်းတွေကလည်းသဘောမတူဘူးဆိုတဲ့ပုံစံမျိုးဖြစ်အောင်လုပ်ချင်တာအဲ့တော့ဒါကတော့သူ့လက်ခတ်တွေကရည်ရွယ်ချက်မိသားစုဖြစ်နေလို့ဆိုတော့သူတို့ကတော့အဲ့မှာထုတ်ပြကြလိမ့်မယ်ထင်တယ်တချို့ပေါ့နော်ဒါပေမဲ့တချို့အဖွဲ့အစည်းတွေကတော့အရေးကြီးဖြစ်တယ်ဆိုတော့သူတို့ကဒီရင်ပြဿနာပုံဖဲနဲ့ဒါနိုင်ငံတကာနဲ့ဆိုင်တယ်နိုင်ငံတကာနဲ့ဆိုင်တဲ့ပြဿနာဖြစ်တဲ့အတွက်တချို့လက်မှတ်ထုတ်ဖို့တော့သူတို့တော့လုပ်လို့မရဘူးထင်တယ်သူတို့ကအဲဆိုလည်းဘိုးကောင်မျိုးရှိရဲခေါ်မှဒီအောင်ပြင်းရတဲ့ခင်ဗျတို့ဖြစ်နေတာဒီညီရဲ့ပေါ်ကြီးတွေနေနေရတဲ့မိဘကြီးလာခံတဲ့မှာသူတို့ပြောတာလိုက်လက်မထိုးရနဲ့ဒီလိုကိစ္စမျိုးကုသမကိစ္စမျိုးချတော့မတူးနေမတူးရအောင်ပါသူတို့အလွယ်တကူတော့ပိတ်ခတ်ကြတယ်သူတို့ခိုင်းလို့လည်းလည်းဘူးလက်မထိုးပြီးတော့ချက်ချင်းတော့နေလို့ကျွန်တော်တို့မဖြစ်ဘူ
းဒါကတော့တရုတ်မြန်မာနယ်စပ်ကနိုင်ငံရေးစီးရေးလေးလာသူဦးအောင်ကျော်သောပြောဆိုသွားတာဖြစ်ပါတယ်ခင်ဗျာ